လန်ဒန်မှာကျင်းပနေတဲ့ NATO စစ်မဟာမိတ်အဖွဲ့ခေါင်းဆောင်တွေရဲ့အနှစ်80မြောက်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်နေတဲ့ American သမ္မတ Donald Trump ဟာကျင်းပသမ္မတ Emmanuel Macron နဲ့သဘောထားမတိုက်ဆိုင်တဲ့အငင်းပွားခဲ့ပါတယ်။မနေ့၄ရက်စာသတင်းထောက်တွင်လည်းတွေ့ဆုံနေ့များချိန်မှာ American နဲ့ကျင်းပခေါင်းဆောင်နှစ်ဦးကြားအခြေအနေဖြစ်ခဲ့ကြတာပါ။ NATO အဖွဲ့အတွင်းကုန်ကျစရိတ်ဆိုင်ရာကိစ္စအကြမ်းဖက်ဝါဒဆွဲဆိုင်ရာအပြင်ဆီးရီးယားကိုတူရကီကျူးကျော်ဝင်ရောက်မှုနဲ့ American တပ်တွေဆက်ခွာမှုအဆုံးပြဿနာရဲ့အတော်များများမှာသဘောထားမတိုက်ဆိုင်ပဲဖြစ်နေကြတာပါ။ပြင်းပြသမားအမေခွန်ကနေတိုးကိုဝေဖန်တာနဲ့ပတ်သက်ပြီးတော့အမေရိကန်သမရကပြင်းပြသမားကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့တာပါ။ဒီလိုဝေဖန်မှုတွေလုပ်ခဲ့ကြပေမဲ့နိုင်ငံခြားမပြေလည်မှုတွေဟာနှိမ့်နှိမ့်လို့ရမှာဖြစ်ကြောင်းနှစ်ဖက်စလုံးကအပြုသဘောဆောင်ပြောကြားခဲ့ကြပါတယ်။ဒီအငင်းပွားမှုကအသေးဖွဲတာဖြစ်ကြောင်းသမရထရန့်ကပြောကြားခဲ့တယ်လို့သမရအမေခွန်ကလည်းဒီပြဿနာကိုနှိမ့်နှိမ့်နိုင်မှာဖြစ်ကြောင်းပြောခဲ့ပါတယ်။လန်ဒန်ကိုရောက်နေတဲ့သမရထရန့်ဟာသမရကတော့မလင်းမြေထရန့်နဲ့အတူဘရစ်တင်ပြည်မှာဒီအဲလစ်ပတ်ရဲ့ဖိတ်ကြားခြင်းနဲ့အင်္ဂါနေ့ညနေပိုင်းကဘတ်ကင်ဟမ်လမ်းတော်မှာကျင်းပတဲ့ဧကန်ပွဲကိုတက်ရောက်ခဲ့ပါတယ်။ဒါဟာဘရစ်တင်ပြည်မှာဒီနဲ့တက်ပြက်အတွင်းရဲ့အတွေ့အဆုံလားဖြစ်ပြီးလမ်းတော်ကိုမတော်ခင်မှာတော့အင်ချင်းမင်းသားချားလ်စ်နဲ့ကျင်းရတော်တို့ကိုတွေ့ဆုံခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကိုလန်ဒန်မှာဆန္ဒပြမှုတွေရှိခဲ့ပြီးဒီထဲမှာဗြိတိန်နဲ့အမေရိကန်တို့ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီမှုနဲ့ပတ်သက်ပြီးဗြိတိန်ရဲ့ကျန်းမာရေးဝန်ဆောင်မှုဆိုင်ရာမှာနစ်နာမှုတွေရှိလာနိုင်တာကိုစိုးရိမ်နဲ့ဆေးဝင်တန်းတွေရဲ့ Stop Trump Coalition အဖွဲ့ဦးဆောင်တဲ့ဆန္ဒပြသူတွေလည်းပါဝင်ပါတယ်။